ဂျပန်နိုင်ငံရဲ့လွန်ကျော်ရေးရာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးအခြေအနေကိုရရှိနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောက်မှုအန်ဒီရဲ့ကြီးထွားလာနေတာကိုရည်ညွှန်းပြီးဝန်ကြီးချုပ်ရှင်ဆိုအာဘေကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားတို့နဲ့လက်တွဲကြိုးပမ်းသွားမှာဖြစ်ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲတင်းနောက်တွေကိုပြောဆိုလိုက်တာပါ။ကာဝေးဆွေးနွေးရေးကိုအကောင်းဆုံးဆောင်ရွက်ရမှာဂျပန်နိုင်ငံသားတွေရဲ့ဘဝငြင်းငြင်းချမ်းချမ်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ရန်ပက်ဖြစ်နေတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ခဲ့တာအပါအဝင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကတောင်ကိုရီးယားပေါ်မချရင်ငါဆက်လို့ပြောပြပြောဆက်ဆက်လာနေရတယ်ကိုတော့ဝန်ကြီးဂျပန်ဝန်ကြီးချုပ်ကတိုက်ရိုက်ရင်ညွှန်းပြောဆိုသွားတာမျိုးတော့မရှိပါဘူး။မနေ့ကတော့တင်းမာမှုတွေနှစ်နဲ့ချီကြီးထွားလာနေတဲ့တောင်နဲ့မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေထိုးထည့်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နှစ်နိုင်ငံနဲ့ဆက်ကဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်ဖွင့်လှစ်ပေးခဲ့တာပါ။